ကစားကရှီဖာဆဲကိုအောက်မှာမြောက်လိုင်ကောင်းတွေတွေ့တယ်လို့အစ်ဆွေးစစ်တပ်ကတင်းငွေနေကပြောပါတယ်။ဆဲရဲ့အောက်ဆမ်မီတာအနက်မှာ55မီတာရှိတဲ့လိုင်ကောင်းကိုအစ်ဆွေးတပ်တွေကတွေ့ရှိခဲ့တယ်လို့ကြေညာချက်မှာပြောပါတယ်။ဒီလိုင်ကောင်းရဲ့အဆုံးမှာပေါက်ကွဲဒဏ်ခံတကားရှိနေတယ်လို့လည်းကြေညာချက်ကဆိုထားပါတယ်။အမေဘေးစခန်းတွေနဲ့မြောက်မှာတင်းထားတဲ့သူတို့ပိုက်ဆိုင်မှုတွေစီအစ်ဆွေးတပ်ဖွဲ့တွေမဝင်နိုင်အောင်ဒီလိုတကားမျိုးကိုဟားမတ်အကြမ်းဖက်အဖွဲ့တွေကအသုံးပြုကြတယ်လို့ကြေညာချက်မှာပြောပါတယ်။ဒီကြေညာချက်နဲ့အတူကွန်ကရစ်အမိုးကုန်းတဲ့လမ်းတွေကိုပြထားတဲ့လိုင်ကောင်းဗီဒီယိုကိုလည်းအစ်ဆွေးစစ်တပ်ကထုတ်ပြန်လိုက်ပါတယ်။အစ်ဆွေးကလေကြောင်းကတိုက်ခတ်ရမှာဂါဇာမှာရှိတဲ့ကုလသမဂ္ဂကယ်ဆယ်ရေးနဲ့လုပ်ငန်းများဆိုင်ရာဌာန UNRWA ရဲ့ကျောင်းနှောင်းကို24လရည်အတွင်းထိမှန်ခဲ့တဲ့အတွက်အကြီးအကျယ်ထုံးလုံးလုပ်ပြီးပါတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကတနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဂါဇာဟာမတ်အစိုးရကလည်းအခုထိစစ်ပွဲမှာတိုက်ဆုံသွားခဲ့တဲ့ပါလက်စတိုင်း13,000ရှိသွားခဲ့ပြီး3,000ကျော်ဒဏ်ရာရရှိခဲ့တယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။တိုက်ဆုံစစ်မှာကလေး9,500ကျော်ပါဝင်တယ်လို့အမျိုးသမီး3,500ကျော်လည်းပါဝင်တယ်လို့ဆိုပါတယ်။ဟာမတ်တွေဖမ်းသွားတဲ့တစားကနှုံးမြောက်ရေးသဘောတူညီချက်ကတိုးတက်မှုရှိနေပြီးလက်တွေ့ပြဿနာလေးတွေကိုဖြေရှင်းအောင်ပဲကြံ့တယ်လို့ဂျာဝင်ညီနိုင်နေတဲ့ကာတာနိုင်ငံတာဝန်ရှိသူတွေကပြောပါတယ်။